ပါရှင်။ RFA ဘေးစာကဏ္ဍကနေနှုတ်ခွန်းဆက်လိုက်ပါတယ်။ကျမသီရိမင်းစင်ပါရှင်
။ကျမတဆုအောင်ပါ
။အခုပထမဆုံးရောက်ရှိလာတဲ့စာကတော့အောင်ကိုဦးဆိုတဲ့အကောင့်ကနေပေးပို့လာတာပါ။အရင်ဦးဆုံးကကျေးဇူးတင်စကားပြောချင်တာပါတဲ့။မလေးတိုင်းဒေသကြီးဝင်းကြီးချုပ်ရဲမှုအပါအဝင်မြေပြင်ကွင်းဆင်းပြီးတော့အောက်ခြေမှာတာဝန်ထမ်းဆောင်နေတဲ့ရဲဝန်ထမ်းတွေအားလုံးကိုကျေးဇူးအထူးတင်ပါတယ်တဲ့သူတို့မန္တလေးမှာညညဆိုရင်ရှင်တမမနဲ့ဘသူ့ကိုကြောက်ရမှန်းမသိကြောက်လန့်ပြီးနေရတာများနေပါပြီတဲ့အလုတ်သွားအလုတ်ပြန်တင်းနှန်းသွားတင်းနှန်းပြန်တာကစတခြားမျိုးကအပေါင်းအသင်းမိတ်ဆွေတွေလာရင်တော့ညနေမိုးချုပ်မြို့ရင်းကိုလိုက်ပြီးတော့မပြရဲဖြစ်နေရတဲ့ဘဝဘဲချင်းဘဲနေရာမှာများဓာခုတ်ခံရမလဲဆိုင်ကယ်စီးရင်လဲကြီးကန်းတောင်းမှောက်အနောက်အရှိဘေးဘီဝဲရကိုကြည့်ပြီးတော့စိုးတထိတ်ထိတ်နဲ့စီးနေရပါတယ်။ဓာတ်ခုံနေတဲ့သူတွေကလည်းဘာရန်ညိုးရန်စားမှမရှိပဲတတ်တမတ်လက်သွေးတလို့လုပ်နေတာ။အုပ်စုဖွဲ့ပြီးတော့ရန်ကားနေတာတွေဟာမျိုးအတွက်လည်းရန်ကိုရှက်ဖို့ကောင်းတယ်လို့သွာလာနေရတဲ့ပြည်သူတွေအတွက်လည်းမလုံခြုံတာအမှန်ပါပဲ။ခုတနေ့ကမန္တလေးတိုင်းကရဲမှုချုပ်ပြောတာကိုထောက်ခံပါတယ်တဲ့။သူတို့လည်းအေးအေးချမ်းချမ်းနေထိုင်တဲ့ပြည်သူတွေကိုကာကွယ်ပေးတယ်လို့မြင်မိပါတယ်။အဲ့ဒီတော့ရဲမှုချုပ်ကိုကျေးဇူးကာရဝတင်ပါတယ်တဲ့။အဲ့ဒီဓာတ်ကင်ပြီးတော့တောင်းကျန်နေတဲ့သူတွေကိုပို့ပြီးထိရောက်တဲ့ဆောင်ရွက်မှုတွေနဲ့လှုပ်ဆောင်ရင်မကြခင်မှာတောင်းကျန်နေတဲ့သူတွေပျောက်ွယ်သွားမယ်လို့ထင်မိပါတယ်။နောက်ပြီးမြေပြင်မှာကွင်းဆင်းပြီးတော့လုံခြုံရေးအတွက်ဆောင်ရွက်ပေးနေတဲ့ရဲသားတွေကိုလည်းအစစ်မြင့်လက်နက်ပစ္စည်းကိရိယာတွေပြည့်ပြည့်စုံစုံပို့ပြီးတော့ပေးစီချင်ပါတယ်။တခုတင်ပြချင်တာကအခုလိုမျိုးမြို့တော်တစ်ခုလုံးလုံခြုံရေးအတွက်ဆောင်ရွက်နေတဲ့အချိန်မှာရဲတပ်ဖွဲ့အင်အားတစ်ခုတည်းနဲ့မလုံလောက်ရင်သူတို့မျိုးသူမျိုးသားတွေရဲ့အင်အားကိုပါယူပြီးတော့သုံးစီချင်ပါတယ်။ရက်ွက်ထဲကလူငယ်တွေရက်ွက်မျိုးရွာအကျိုးတဲ့ပိုးကျင်တဲ့လူငယ်အရွယ်ကောင်းတွေကိုရက်ွက်အုပ်ချုပ်ရေးပိုင်းကနေတဆင့်ဆက်သွယ်စီယုံပြီးတော့ညာပိုင်းလုံခြုံရေးအတွက်ပါဝင်စီခြင်းပါတယ်။သူတို့လူငယ်တွေရဲ့စိတ်မှလည်းအဲ့လိုလှုပ်ပေးဖို့အစဉ်အသင့်ရှိနေကြပါတယ်။အဲဒါကြောင့်မလို့သက်ဆိုင်ရာတာဝန်ရှိလူကြီးမင်းတွေကမျိုးရွာအေဂျင့်ကောင်းမှုကိုအကောင်းဆုံးဆောင်ရွက်နေတဲ့နေရာမှာလူငယ်တွေကလည်းပါဝင်ဖို့အသင့်ရှိနေတာကိုသိစေခြင်းလို့ RFA ပေးစာကဏ္ဍကနေတဆင့်တင်ပြလိုက်ရပါတယ်ရှင်။တိုင်းပြည်မျိုးရွာတိုးတက်အေးချမ်းအောင်ဆောင်ရွက်နေတဲ့လူကြီးမင်းတွေအားလုံးအနေရကင်းရှင်းကြပါစေတဲ့ရှင်
။နောက်ထပ်ပေးပို့လာတဲ့စာကတော့ရခိုင်ပြည်နယ်ကြောက်ဖြူမျိုးကပါ။နေရန်ဆိုတဲ့အကောင့်ကနေပေးပို့လာတာပါ။ RFA ဝိုင်းတော်သားများခင်ဗျားတဲ့ရခိုင်ပြည်နယ်ကြောက်ဖြူမျိုးနယ်ခြုံဆွယ်အုပ်စုမှာမြားတိန်လေတတမန်ကျိုးပေါက်ပျက်စီးနေတာကိုရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့2014-2015ဘဏ္ဍာနှစ်ပတ်ချက်နဲ့တတမန်ပေါင်းဆယ်ဖို့ဖို့ချမှတ်ပေးခဲ့ပါတယ်။အဲ့ဒီတာတမန်ပေါင်ကိုဆယ်ဖို့ဖို့ကန်ထရာယူတဲ့ကုမ္ပဏီကဆယ်မဖို့ပဲခြုံဆွဲအုပ်ချုပ်ရေးမှုကာရီဥက္ကဋ္ဌကာရီအတွင်းရေးမှုလုပ်သူတို့ကိုပေါင်ပြီးတာပေါင်ဟောင်းကိုရှင်ကြံရှင်တုံအနည်းငယ်လုပ်ပြပါတယ်တဲ့။ဆောင်ရွက်ပေါ်မှာတော့ဆယ်ဖို့ပြီးစီကြောင်းလက်မှတ်ထိုးပြီးကြောက်ဖြူမျိုးကစင်းစီရုံနဲ့ဆယ်မြောင်းရုံကိုတာပေါင်နေဆယ်ဖို့ပြီးစီကြောင်းဖြစ်ပေးပို့လိုက်ကြပါတယ်တဲ့။အဲ့ဒီဖြစ်စဉ်တွေကိုအစိုးရတာဝန်ရှိလူကြီးမင်းတွေစီကို9/2015နေဆွဲကနေစပြီးတိုင်ကြားပါတယ်စုစုပေါင်းတိုင်ကြားတဲ့အချိန်ရင်းမှာ2019အထိဆိုရင်6ချိန်အထိတိုင်ကြားခဲ့ပေမဲ့အစိုးရတာဝန်ရှိသူတွေကစီစစ်ဆောင်ရွက်ပေးတာမရှိလို့ပါတဲ့နိုင်ငံတော်တာဝန်ရှိလူကြီးမင်းတွေသိပြီးစီစဉ်ဆောင်ရွက်ပေးအောင် RFA ပေးစာခန္ဓာကနေပေးပို့လိုက်ရပါတယ်ရှင
်မိမိမျိုးနဲ့ကျေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင်RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြပေးပို့နိုင်ပါတယ
်အခုပေးပို့လာတဲ့စာကတော့ဇူးဇူးဆိုတဲ့အကောင့်ကနေထိုင်းနိုင်ငံကနေပေးပို့လာတာပါစာထဲမှာတော့ထိုင်းကရွှေပြောင်းအလုပ်သမားတွေတအားစိတ်ထိခိုက်နေရပါတယ်တဲ့ဘာကြောင့်လဲဆိုတော့မကြသေးခင်အချိန်ကခရမ်းအောင် passport တွေကို၄နှစ်အထိနေထိုင်လို့ရတဲ့တက်တန်းပါတဲ့ CI ပြောင်းခိုင်းလို့ပါတဲ့အဲ့ဒီအတွက်ကုန်ကျငွေကပွဲစားတွေကိုဘန်းငွေတောင်းကျော်အထိပေးရပါတယ်တဲ့တနှစ်ကျော်ပဲရှိသေးတယ်အခု MOU ပြောင်းရမယ်တဲ့ဒါကြောင့်မလို့ပွဲစားတွေကိုလှုပ်ကြေးဖို့ကြုံခံခိုင်းထားတာလားလို့မြန်မာပြည်ကသက်ဆိုင်ရာအာဏာပိုင်တွေကို RFA ကနေတဆင့်မေးချင်ပါတယ်တဲ့လူကြီးမင်းတို့ရဲ့ဥပဒေတစ်ခါပြောင်းတိုင်းပွဲစားတွေကရွှေတွေမြေတွေတိုက်တွေဝယ်ပြီးအလုပ်သမားတွေကတော့အကျွေးမကျေးခင်မှာနောက်တကျွေးထက်တင်ခံရပြီးတော့အလုပ်လုပ်ရင်းနဲ့ကျွေးထူတဲ့ဘဝနဲ့သာနေရပါတယ်တဲ့ကိုယ်တိုင်ပြည်တိုးတက်အောင်မလုပ်နိုင်သေးခင်မှာသူများနိုင်ငံမှာကြုံခံနေရတဲ့အသားသမီးတွေကိုဂရုဏာသတ်ပြီးနှစ်နိုင်ငံလူကြီးအချင်းချင်းဆွေးနွေးညှိနှိုင်းပြီးပေးထားတဲ့၄နှစ်အထိနှစ်နှစ်တစ်ကြိမ်တက်တန်းတိုးပေးဖို့ RFA ကနေတဆင့်တောင်းဆိုလိုက်ရပါတယ်ရှင
်အခုပေးပို့လာတဲ့စာကတော့ ATM ဆိုတဲ့အကောင့်ကနေပေးပို့လာတာပါရန်ကုန်မြို့ကနေပေးပို့တာပါတဲ့အခုဆိုရင်မန်းလေးမြို့တော်ကြီးမှာလူရန်ကားတွေကိုတင်းတင်းကြပ်ကြပ်ကင်တွယ်ဖြည့်ရှင်းနေရတွေကြားသိရတာအရန်အာရဝမ်းသာစရာကောင်းလာပါတယ်တဲ့ အေးတန်းစွာနေထိုင်လို့တဲ့ပြည်သူတွေကိုအစိုးရတာဝန်ရှိလူကြီးတွေကစောင်းလျှောက်တယ်လို့ပဲမြင်ပါတယ်တဲ့။မန္တလေးမြို့ကခုဆိုရင်အဖက်ဖက်ကတိုးတက်တာညင်တွေ့ကြသည့်နေရာပါတယ်။ရန်ကုန်မြို့ကြီးကိုလည်းအဲ့လိုဖြစ်စေချင်ပါတယ်။အခုဆိုရင်မန္တလေးမှာတအားကန်တောင်းကျမ်းသူတွေကိုနှိမ်နှင်းနေချိန်မှာရန်ကုန်မြို့ကားတွေပေါ်ကခပိုင်းနိုင်ကိုင်းတွေကိုဖမ်းမဲ့သူမရှိဖြစ်နေတာတွေဟာအရင်ရှ Pansi, Nene Bibu, RFA, Pesa, Kanagani, Tempia Layavare.
RFA go Pesa, Bibu Yama, phone number Ted Dunbe Messuin, RFA, Pianle, Fonsa Cosu, Jang Bianbe Mapipare, Satoyame, phone number Driga, Donyago, Lili, Chowdi, Chowli, Donde, Donyago, Concon, Nikon, Li Chow, Nikon, Donyaro Pipare.
Not at a bogaro, Rakai Binega Pipare, Chimmin, so Rakangani, Bibure Sava. ရခိုင်ပြည်နယ်မြောက်ဦးနယ်တခုလုံးအရက်သေးစားတောက်စားမှုတွေပို့ပြီးတော့များလာနေပါတယ်။တောက်စားတဲ့သူတွေကចောင်းသားလူငယ်တွေဖြစ်နေကြပါတယ်။အရက်ဆိုင်တွေအရက်ရောင်းချမှုတွေကိုလျှော့ချနိုင်ဖို့နိုင်ငံတော်လူကြီးမင်းတွေကကူညီပေးစေလိုကြပါတယ်တဲ့။လူငယ်တွေပျက်စီးမှုကိုမကြည့်ရဲလိုပါတဲ့။ရခိုင်ပြည်နယ်မြောက်ဦးနယ်မှာဖြစ်နေတာပါ။RFA ကနေတဆင့်သက်ဆိုင်ရာလူကြီးမင်းတွေတင်နိုင်မယ်လို့မျှော်လင့်
တွေကိုထပ်မံဖော်ပြပေးပါမှုစောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်။ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။